အဲ့ဒီမှာအရေးပါသူတွေမပါဘူးလို့ MNDAA ကိုကန့်တက်ပြောခွင့်ရက AP သတင်းကိုပြောပါတယ်ပြန်ပို့တဲ့လူ 3,000 ထဲမှာ online ငွေလိမ်ဂိုင်းတွေရဲ့ခေါင်းဆောင်တွေမပါပါဘူးစစ်စင်မဆိုင်ခင်မှာမြန်မာစစ်တပ်ရဟတ်ရင်ကဒီလူတွေကိုကယ်ထုတ်သွားခဲ့တယ်လို့ MNDAA ပြောခွင့်ရလီချာဝေက AP ကိုပြောတာပါဒီဆွဆွဲချက်နဲ့ပတ်သက်ပြီးမြန်မာစစ်တပ်ပြောရေးဆိုခွင့်ရှိသူရဲ့တုံ့ပြန်ချက်ကိုတော့မရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံကonline လိမ်လည်မှုကျူးလွန်တဲ့ဂိုင်းတွေကိုတရုတ်ကအရှိန်မြှင့်ဖြိုခွင်းနေပေမဲ့အဓိကခေါင်းဆောင်မိုင်းတွေလွတ်နေပြီးအမြင့်ပြတ်ဖို့ဖြစ်နိုင်ပွဲနည်းတယ်လို့လေလာသူတွေကမေးပြီး AP သတင်းကဒီဇင်ဘာ6ရက်မှာရေးတာပါ online လိမ်လည်မှုတနည်းရှိသူ 3,000 လောက်လွှဲပြောင်းရရှိကြောင်းတရုတ်ဘက်ကအရင်လကကြေညာခဲ့ပြီးအဲ့ထက်မှာ63ဦးကအဓိကကျသူတွေလို့ပြောပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့အများစုဟာလိမ်လည်လှည့်ပြားတဲ့လုပ်ငန်းတွေမှာအထမလူကုန်ကူးခံရသူတွေဖြစ်တယ်လို့ဆိုပါတယ်ဒီလုပ်ငန်းတွေလှုပ်ဆောင်မှုပုံမခက်ခဲလာပေမဲ့ဒီဂိုင်းတွေဟာနေဆက်ဒေသတွေမှာမတိမငြိမ်ဖြစ်နေမှုနဲ့အကျင့်ပြတ်ခြားစားမှုတွေကိုအခွင့်ကောင်းယူနိုင်စေဖြစ်တယ်လို့လေလေလာသူတွေကသုံးသပ်ထားပါတယ်ခင်ဗျာ